ယောမအခိုင်းဆက်နှစ်အငယ်တစ်ကနေနှစ်ကြားမှာယုံကြည်သူတိုင်းဖယားသခင်အလိုတော်နဲ့အညီအသက်ရှင်ဖို့မိမိကိုယ်ခန္ဓာတစ်ခုလုံးကိုယ်စိတ်ဝိညာဉ်သုံးပါးစလုံးကိုဖယားသခင်ကိုစက္ကပ်ဖို့တိုက်တွန်းနှိုးဆော်ထားပါတယ်ဖယားသခင်အလိုတော်နဲ့အညီအသက်ရှင်ဖို့စက္ကပ်ကြမယ်ဆိုရင်ယုံကြည်သူကျွန်တော်တို့အသက်တာမှာစွန့်ရမယ့်အရာတွေကိုစွန့်ဖြစ်ရမယ့်အရာတွေကိုဖြစ်ရမှာဖြစ်တယ်ဖယားသခင်အလိုတော်နဲ့စန့်ကျင်ဘက်ဖြစ်တဲ့လောကီလူနေမှုစနစ်မှန်သမျှတို့ကိုစွန့်ပြစ်ရမှာဖြစ်ပြီးတမန်ကျမ်းစာမှာဖော်ပြထားတဲ့ဖယားသခင်အလိုတော်များကိုသင်ယူမှတ်သားပြီးနာခံကြဖို့ရန်ယောမအခိုင်းဆက်နှစ်အငယ်1ကနေနှစ်ကြားမှာယုံကြည်သူတိုင်းကိုတိုက်တွန်းနှိုးဆော်ထားတဲ့အကြောင်းအရင်အပတ်တုန်းကကျွန်တော်ဝင်ခဲ့ခဲ့ပါတယ်အခုအဖက်ဩဝါဒစာအခိုင်း9မှာဖော်ပြထားတဲ့ယုံကြည်သူတို့အတွက်ဖယားသခင်အလိုတော်ရှိသောအသက်ရှင်ခြင်းနည်းလမ်းများကိုသင်ယူမှတ်သားကြပါစို့။အဖက်အခိုင်းငါအငယ်1ကနေ9အထိကိုလေ့လာကြပါစို့။အဖက်အခိုင်းငါအငယ်1ကနေ9ထိုတို့သင်တို့သည်ဖယားသခင်၏ချစ်သားဖြစ်ကြသည်နှင့်အညီဖယားသခင်ကြင့်တော်မူသည်နည်းတူကြင့်ကြလော့။ခရစ်တော်သည်ငါတို့ကိုချစ်တော်မူသောအဖြစ်ဖယားသခင်ရှေ့တော်၌မွေးကြိုင်သောအနတ်ရှိစေခြင်းငါကိုကိုကိုဆက်ကပ်၍ရစ်ပူသောလျက်ငါတို့အတွက်စွန့်တော်မူသည်နည်းတူသင်တို့သည်မေတ္တာတရား၌ကျင်လည်ကြလော့မတရားသောမေထုံ၌မိဝဲခြင်းအမျိုးမျိုးသောကိလေသာညှဉ်းညူးခြင်းလောဘလွန်ကျူးခြင်းအမှုတို့ကိုတန့်ရှင်းသူတို့သည်ရှောင်သင့်သည့်အတိုင်းစကားဖြင့်မျှမဆက်ဆံကြနှင့်မတော်မလျော်သောညဉ့်ညိုပြက်ပယ်ပြက်ရဲသောစကားများကိုလည်းပယ်၍ကျေးဇူးတော်ချီးမွမ်းခြင်းစကားကိုသုံးကြလော့မတရားသောမိထုံ၌မိဝဲသောသူညဉ့်ညိုစွာပြုတ်သောသူရုတ်တုကိုကိုးကွယ်သောသူဖြစ်သောလောဘလွန်ကျူးသောသူတစ်စုံတစ်ယောက်မျှခရစ်တော်နှင့်ဖယားသခင်၏နိုင်ငံ၌အမွေမခံရသည်ကိုသင်တို့သိကြ၏လျက်ပေါ်သောစကားဖြင့်အဘယ်သူမျှသင်တို့ကိုမလှည့်ပြားစေနှင့်သူအမှုကြောင့်ဖယားသခင်၏အမျက်တော်သည်ညှဉ်းဆန်တတ်သောသူတို့အပေါ်သို့တင့်ရောက်ပေ၏ထို့ကြောင့်သူတို့နှင့်ဆက်ဆံ၍မကျင့်ကြနှင့်လို့အတိအလင်းဖော်ပြထားပါသည်အဖက်အခိုင်းငါအငယ်တက်မှထို့သို့သင်တို့သည်ဖယားသခင်၏ချစ်သားဖြစ်ကြသည်နှင့်အညီဖယားသခင်ကြင့်တော်မူသည်နည်းတူကြင့်ကြလောလို့တွေးရပါသည်ဒီကြမ်းကြမ်းမှာယုံကြည်သူတိုင်းဟာဖယားသခင်ချစ်သားဖြစ်ကြတဲ့အကြောင်းအတိအလင်းပြောထားပါတယ်။ဖယားသခင်ချစ်သားဖြစ်ရတာလို့ဝမ်းမြောက်စရာကောင်းတဲ့အရာမရှိဘူး။ဖယားသခင်သားတို့ဟာအပယ်ငရဲကနေထာဝရလွတ်မြောက်တော်သူ။နောင်ဘဝမှာအမင်္ဂလာကင်းဝေးရာဖယားသခင်ရင်ခွင်တော်ကောင်းကင်နိုင်ငံမှာထာဝရစိုးစံရမယ့်သူတွေဖြစ်ကြပါတယ်။ယုံကြည်သူတို့ဟာဖယားသခင်သားဖြစ်ရခြင်းအကြောင်းရင်းကိုယောဟန်အခိုင်းတက်အငယ်၁၂မှာအခုလိုဖော်ပြထားပါတယ်။ထိုသူကိုလက်ခံသမျှသောသူတည်းဟူသောကိုတော်ကိုယုံကြည်သောသူတို့အားဖယားသခင်ဤသားဖြစ်ရသောအခွင့်ကိုပေးတော်မူ၏။ဂလာတိအခိုင်း၃အငယ်၂၆မှာလည်းအဘယ်သူနည်းဟူမူကားသင်တို့အပေါင်းသည်ယေရှုခရစ်ကိုယုံကြည်သဖြင့်ဖယားသခင်ဤသားဖြစ်ကြ၏လို့အတိအလင်းပြောထားပါတယ်။ယေရှုကိုကျွန်တော်တို့ယုံကြည်ခြင်းမှာယေရှုအကြောင်းတမန်ကျမ်းစာရဲ့တတ်သေးခံချက်ကိုယုံကြည်လက်ခံသောကြောင့်ဖြစ်ပါတယ်။ယောမအခိုင်း30အငယ်18မှာတို့ဖြစ်၍ယုံကြည်ခြင်းသည်ကြားနာခြင်းအဖြစ်ဖြစ်၏။ကြားနာခြင်းသည်လည်းဖယားသခင်၏စကားတော်အဖြစ်ဖြစ်၏လို့ဖော်ပြထားတဲ့အတိုင်းယုံကြည်သူကျွန်တော်တို့ဟာယေရှုအကြောင်းတမန်ကျမ်းစာရဲ့တတ်သေးခံချက်ကိုကြားနာပြီးယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံကြတာဖြစ်ပါတယ်ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဖော်ပြထားတဲ့ယေရှုရဲ့ကယ်တင်တော်မူခြင်းအကြောင်းကိုအတူချုပ်ပြောရမယ်ဆိုရင်လောကီလူသားတိုင်းဟာကာယကံဝစီကံမနောကံစတဲ့ကံသုံးပါးအပြင်ဖယားသခင်ပြည့်ညတ်တော်ကိုချိုးဖောက်ပြီးအပြစ်လုပ်မိကြတဲ့အကြောင်းအပြစ်ကိုတစ်ခါလုပ်မိပြီဆိုရင်ဖယားသခင်သတ်မှတ်တော်မူသောအပြစ်ဒဏ်ကတော့သေးခြင်းတည်းဟူသောထာဝရငရဲမိအိုင်ဖြစ်တဲ့အကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။အပြစ်ဒဏ်ငရဲမိအိုင်ကနေလွတ်မြောက်မဲ့လူသားတယောက်မှမရှိဘူး။သို့တော့ ဖယားသခင်ဟာချစ်ချင်းမြတ်တာဖြစ်တော်မူသောကြောင့်လူတို့ကိုအပြစ်ငရဲကနေရွေးနှုတ်ကယ်တင်ဖို့ရန်သားတော်ယေရှုခရစ်ကိုဒီလောကမှာဆေလွတ်တော်မူပါれ။ဖယားသခင်သားတော်ယေရှုခရစ်ဟာအပြစ်သားများရဲ့ကိုစားလဝကတိုင်မှာအသေးခံခြင်းဖြင့်လူတို့ရဲ့အပြစ်ကြွေးရှိသမျှကိုစပ်ပေးတော်မူပြီးသုံးရမြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူပါれ။မိသူမဆိုဖယားသခင်ရှေ့တော်မှာအပြစ်သားဖြစ်ကြောင်းနဲ့အပြစ်ငရဲကနေကိုယ့်ကိုယ်ကိုမကယ်တင်နိုင်သောသူဖြစ်ကြောင်းနားလည်ဝန်ခံပြီးယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံသောသူတိုင်းအပြစ်လွတ်ခြင်းကိုခံရပြီးဖယားသခင်သားဖြစ်ရသောအခွင့်ကိုဖယားသခင်ပေးတော်မူပါれ။ဒါဟာဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့တတ်သိခံချက်ယေရှုရဲ့ကယ်တင်တော်မူခြင်းတည်တင်းကောင်းဖြစ်ပါれ။တစုံတစ်ယောက်သောသူဟာယေရှုရဲ့ကယ်တင်တော်မူခြင်းတည်တင်းကောင်းကိုကြားနာပြီးယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံရင်ယုံကြည်လက်ခံတဲ့အချိန်မှာဖယားသခင်ဤသားဖြစ်ရသောအခွင့်ကိုဖယားသခင်ပေးတော်မူပါれ။အသင်းတော်တပါးပါးမှာအသင်းဝင်ဖြစ်ခြင်းဖြင့်ဖယားသခင်သားဖြစ်မလာနိုင်ပါဘူး။ဒါပေမဲ့စစ်မှန်သောယုံကြည်သူတိုင်းဟာစစ်မှန်သောအသင်းတော်မှာအသင်းဝင်ကြပါれ။ရေနှက်ခြင်းမင်္ဂလာကိုခံခြင်းဖြင့်ဖယားသခင်ဤသားဖြစ်မလာနိုင်ပါဘူး။ဒါပေမဲ့စစ်မှန်သောယုံကြည်သူတိုင်းယေရှုကိုနာခံသောအားဖြင့်ရေနှက်ခြင်းမင်္ဂလာကိုခံကြပါれ။ခရိယံမိသားစုကနေမွေးဖွားကြီးပင်းလာကြတဲ့သူအတော်များများဟာခရိယံဘာသာကိုမင်းယိုဖလာဘာသာအနေနဲ့စွဲကင်ပြီးယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်စိတ်နှလုံးထဲမှာအမှန်တကယ်ယုံကြည်လက်ခံခြင်းမရှိဘဲနဲ့ထုံနှန်းစင်လာကိုလိုက်ပြီးရေနှစ်ချင်းမင်္ဂလာကိုခံကြပါတယ်။ရေနှစ်ချင်းမင်္ဂလာကိုခံကြပြီးအသင်းတော်မှာအသင်းဝင်ဖြစ်လာကြပါတယ်။ဖယားသခင်သားဖြစ်ရသောအခွင့်ဟာယေရှုကိုမိမိရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းဖြင့်သာရရှိနိုင်ပါတယ်။ယုံကြည်ခြင်းမပါတဲ့မင်းယူဖလာလိုက်လျှောက်ခြင်းနဲ့မရနိုင်ပါဘူး။အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးယောဟန်အခန်း3အငယ်1ကနေ17ကြားမှာဖော်ပြထားတဲ့ယူဒဘာသာရေးကောင်းဆောင်နီကိုဒင်ထံယေရှုမိန့်ကြားတော်မူချက်ကိုကြည်ရင်ပိုပြီးတော့နားလည်နိုင်ပါလိမ့်မယ်။ဖယားသခင်သားဖြစ်ရသောအခွင့်ဟာဘာသာရေးကောင်းဆောင်တွေကပေးလို့မရပါဘူး။အသင်းတော်ကလည်းပေးလို့မရပါဘူး။ဖယားသခင်ကသာပေးနိုင်ပါတယ်။ယောဟန်အခန်း1အငယ်23မှာအခုလိုဖော်ပြထားပါတယ်။ထိုသားတို့မူကားလူမျိုးနဲ့ဆက်ဆံ၍ဖွားတော်သားမဟုတ်မေထုံတာဝါတအားဖြင့်ဖွားတော်သားမဟုတ်လူအလိုအလျောက်ဖွားတော်သားမဟုတ်ဖယားသခင်ဖွားတော်မူသောသားဖြစ်သည်လို့အာတိအလင်းဖော်ပြထားပါတယ်ဖယားသခင်သားဖြစ်ရသောအခွင့်ဟာယေရှုကိုယုံကြည်ခြင်းကြောင့်ဖယားသခင်ကိုတော်တိုင်ပေးတော်မူသောအခွင့်ဖြစ်သောကြောင့်ဖယားသခင်သားဖြစ်ခြင်းအရာကနေယုံကြည်သူတို့ကိုနတ်ဆိုးဝိညာဉ်ဆိုးနဲ့အခြားဘယ်ပုဂ္ဂိုလ်ကမှနှုတ်ယူလို့မရတဲ့အကြောင်းဖယားသခင်ကိုတော်တိုင်ကယုံကြည်သူတို့ကိုသားအဖြစ်ကနေဘယ်သောအခါမှစွန့်ပစ်မှာမဟုတ်ကြောင်းယောမအခိုင်းရှင်မှာအတိအလင်းဖော်ပြထားပါတယ်ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်ခြင်းကြောင့်ဘုရားသခင်သားဖြစ်လာကြတဲ့ယုံကြည်သူကျွန်တော်တို့ဟာအပြစ်ဒဏ်စီရင်ခြင်းကနေထာဝရလွတ်မြောက်တော်သူနောင်ဘဝမှာအမင်္ဂလာကင်းဝေးရာဘုရားသခင်အိမ်တော်ကောင်းကင်နိုင်ငံမှာဘုန်းတော်ဝင်စားမဲ့သူတွေဖြစ်ကြပါတယ်ဒါကြောင့်ဖယားသခင်သားဖြစ်ရခြင်းထက်ဂုံယူဝမ်းမြောက်စရာမရှိဘူး။ယုံကြည်သူတို့ဟာဖယားသခင်သားဖြစ်ကြသည်နှင့်အညီဖယားသခင်ကြင့်တော်မူသည်နည်းတူကြင့်ရမယ်လို့ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်။ယုံကြည်သူတိုင်းဟာကောင်းကင်ဘုံအဘရဲ့အကျင့်စရိုက်နဲ့တူအောင်နေဖို့ဖြစ်ပါတယ်။မဿဲအခိုင်းငါအငယ်58မှာထို့ကြောင့်ကောင်းကင်ဘုံ၌ရှိတော်မူသောတင်တို့အဘသည်စုံလင်တော်မူသည်နည်းတူတင်တို့သည်လည်းစုံလင်ခြင်းရှိကြလောလို့ယေရှုခရစ်မိန့်တော်မူပါれပေတရုဩဝါဒစာပထမဆုံးအခိုင်း1အငယ်15ကနေ16ကြားမှာလဲတင်တို့ကိုခေါ်တော်မူသောသူသည်တန့်ရှင်းတော်မူသည်နည်းတူကြင့်ကြံပြုမူသည်မျှတို့၌တန့်ရှင်းခြင်းရှိကြလောအကြောင်းမူကားငါသည်တန့်ရှင်းတော်မူသောကြောင့်တင်တို့သည်လည်းတန့်ရှင်းခြင်းရှိကြလောဟု ကျမ်းစာလာသည်လို့အာတိအလင်းဖော်ပြထားပါတယ်။ယုံကြည်သူတို့ဟာဖယားသခင်အကျင့်စရိုက်နဲ့တူအောင်နေလို့ရသလားဆိုရင်မရဘူး။သို့တော့ဖယားသခင်ကသူနဲ့တူအောင်နေဖို့ယုံကြည်သူတို့ကိုအမိန့်ပေးထားတော်မူပါတယ်။အမိန့်ဆိုတာကျွန်တော်တို့နာခံခြင်းတွေဖြစ်စေမနာခံခြင်းတွေဖြစ်စေဖြစ်နိုင်သည်ဖြစ်စေမဖြစ်နိုင်သည်ဖြစ်စေနာခံရမယ့်အရာဖြစ်ပါတယ်။ဖယားသခင်နဲ့တူအောင်နေဖို့ကျွန်တော်တို့အတွက်တစ်ခုတည်းသောနည်းလမ်းမှာယုံကြည်သူကျွန်တော်တို့ရဲ့ခွန်အားကျွန်တော်တို့ရဲ့အစွမ်းအစနဲ့တော့ဖယားသခင်နဲ့တူအောင်နေလို့ဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးဆိုတာကိုသိရှိပြီးကျွန်တော်တို့မတတ်နိုင်တဲ့အမှုကိုပြည့်စုံစေမဲ့သူကိုကျွန်တော်တို့မှလိုအပ်နေကြောင်းသိရှိနားလည်ခြင်းဟာဖယားသခင်နဲ့တူအောင်နေဖို့ယုံကြည်သူကျွန်တော်တို့အတွက်လမ်းစဖြစ်ပါတယ်။မဿဲအခိုင်၅အငယ်၆မှာဖြောင့်မတ်ခြင်းပါရမီကိုစာငတ်ခင်မှုတော်သူတို့သည်မင်္ဂလာရှိကြ၏အကြောင်းမူကားထိုသူတို့သည်ဝါပြောခြင်းသို့ရောက်ကြလက်တန်လို့ယေရှုမိန့်တော်မူပါတယ်။ကျွန်တော်တို့မတတ်နိုင်တဲ့အမှုကိုပြည့်စုံစေမဲ့သူဟာတန့်ရှင်းသောဝိညာဉ်တော်ဖခင်ဖြစ်တော်မူပါတယ်။အေဖက်အခိုင်၃အငယ်၁၆မှာဝိညာဉ်တော်အားဖြင့်သင်တို့၏အတွင်းလူကိုခွန်အားနှင့်မြဲမြံခိုင်ခန့်စေ၍လို့တွေ့ရပြီးအခန်းငယ်၁၉မှာကိုညာနှင့်မတိနိုင်သောခရစ်တော်၏မြတ်တာတော်ကိုသိနာလည်ခြင်းဟာ၎င်းသင်တို့သည်တတ်ဆွမ်းနိုင်သဖြင့်ဘုရားသခင်၏ပြည့်စုံတော်မူခြင်းရှိသမျှနှင့်အညီပြည့်စုံကြပါမည်အကြောင်းအဖက်မြို့မှာရှိတဲ့ယုံကြည်သူတို့အတွက်ပေါလုရဲ့ဆုတောင်းချက်ကိုကျွန်တော်တို့တွေ့ရပါတယ်ဒီကျမ်းချက်တွေအရယုံကြည်သူတို့ကိုဖယားသခင်နဲ့တူအောင်လုပ်မဲ့သူဟာယုံကြည်သူမဟုတ်ဘူးတန့်ရှင်းသောဝိညာဉ်တော်ဖယားဖြစ်တော်မူပါれယုံကြည်သူတို့ဟာတန့်ရှင်းသောဝိညာဉ်တော်အားဖြင့်ဖယားသခင်နဲ့တူသောသူတွေဖြစ်နိုင်ပါれကိုယ့်ရဲ့ခွန်အားအစွမ်းအစနဲ့တော့မရဘူးယုံကြည်သူကျွန်တော်တို့ဟာတန့်ရှင်းသောဝိညာဉ်တော်အားဖြင့်ဒုတိယမွေးခြင်းတည်းဟူသောအသက်ပြုပြင်ဖန်ဆင်းခြင်းကိုခံရသောသူဖယားပကတိကိုဆက်ဆံရသောသူခရစ်တော်နဲ့တူသောအသက်တာမှာကြီးထွားရမယ့်သူတွေဖြစ်ကြပါတယ်။တစုံတယောက်သောသူကသူ့ကိုယ်သူခရစ်ယာန်လို့ပြောပြီးအပြစ်ဒုစရိုက်ဘဝမှာပဲပျော်မွေ့နေပြီးတော့အပြစ်ဒုစရိုက်ကိုလုံလုံလားလားဒါမှမဟုတ်ထက်ခါတလဲလဲလှုပ်လျက်ပြင်းနှလုံးကြေကွဲခြင်းမရှိနောင်တတန်ဝေကလည်းမရဖယားသခင်ဆုံးမတော်မူခြင်းလည်းမခံရဘူးဆိုရင်အဲ့ဒီလူဟာစစ်မှန်သောယုံကြည်သူဖြစ်ကြောင်းလက်ခံနိုင်စရာလုံးဝမရှိဘူးစစ်မှန်သောယုံကြည်သူဟာနှုတ်ကပတ်တော်ကိုမသိလို့ဒါမှမဟုတ်နှုတ်ကပတ်တော်ရဲ့အ내အတိတ်ဘယ်ကိုနားလည်မှုလွဲမှားနေလို့ဒါမှမဟုတ်ဇာတိပဂတိအလိုကိုလိုက်ပြီးစာရမဏတ်ရဲ့လှည့်ပြားခြင်းကိုခံရလို့အပြစ်လုပ်မိတဲ့အချိန်တွေရှိနိုင်ပါတယ်သို့သောစစ်မှန်သောယုံကြည်သူဟာအပြစ်ဒုစရိုက်ဘဝမှာပဲအမြဲတမ်းပျော်မွေ့ခြင်းမရှိဘူး။ဘာဖြစ်လို့လဲဆိုရင်စစ်မှန်သောယုံကြည်သူရဲ့အတွင်းစိတ်ဝိညာဉ်ထဲမှာဖယားသခင်မျိုးစေ့တော်တည်လျက်ရှိနေသောကြောင့်ဖြစ်ပါတယ်။ဒါကြောင့်ဖယားသခင်ကြင့်တော်မူသည်နည်းတူကြင့်ခြင်းဟာယုံကြည်သူအသက်ရှင်ရမယ့်နည်းလမ်းမှန်ဖယားသခင်ကယ်တင်တော်မူခြင်းရည်ရွယ်ချက်ဖြစ်ပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။